မြန်မာနိုင်ငံတည်ငြိမ်အောင်စစ်ကောင်စီရဲ့အာထုံမှုတွေပေါ်ရုရှားနိုင်ငံကထောက်ခံတယ်လို့ရုရှားနိုင်ငံသားရေးဝန်ကြီးဆာဂေးလက်ဗရော့ဖ်ကပြောကြားလိုက်ကြပါတယ်။ရုရှားနိုင်ငံသားရေးဝန်ကြီးကစစ်ကောင်စီနိုင်ငံသားရေးဝန်ကြီးဦးဝနမောင်လွင်နဲ့နေပြည်တော်မှာဒီကနေ့တွေ့ဆုံခြင်းမှာအခုလိုပြောကြားခဲ့တာဖြစ်ပါတယ်
။ We are in solidarity with the efforts of your Prime Minister, your government to normalize and stabilize the situation in Myanmar. We know that you're...
မြန်မာနိုင်ငံမှာဖြစ်နေတဲ့အခြေအနေတွေတည်ငြိမ်ပုံမှန်ဖြစ်အောင်လို့ဝန်ကြီးချုပ်နဲ့အစိုးရရဲ့အာထုတ်ဆောင်ရွက်မှုတွေအတိုင်းရုရှားနိုင်ငံတသားတည်းရှိပါတယ်လို့ရုရှားနိုင်ငံသားရေးဝန်ကြီးလက်ဗရော့ဖ်ကပြောကြားသွားတာပါ။ရှင်းတဲ့ကျင်းပမဲ့လွှတ်တော်ရွေးကောက်ပွဲတွေအောင်မြင်ဖို့နဲ့မြန်မာနိုင်ငံပုံမှန်အားကောင်းခိုင်မာပြီးတော့ပုံမှန်အကျိုးဖြစ်ထွန်းတရားဝါပြောဖို့လည်းသူကဆုတောင်းစကားပြောခဲ့ပါတယ်။ဝန်ကြီးလက်ဗရော့ဖ်နေပြည်တော်ကိုလာရောက်တာဟာနှစ်နိုင်ငံကြားကကောင်းမွန်တဲ့ဆက်ဆံရေးနဲ့ပူးပေါင်းဆောင်ရွက်မှုကိုပြသနေတာဖြစ်တယ်လို့ဦးဝနမောင်လင်ကလည်းတွေ့ဆုံပွဲမှာပြောကြားခဲ့ပါတယ်။68မျိုးဆက်ကောင်းဆောင်ကိုချင်မီနဲ့လွှတ်တော်မဟောင်းဖြိုးစရာတော်အပါအဝင်တေတံချမှတ်ခံထားရသူတချို့ကိုကွပ်မျက်ခဲလို့စစ်ကောင်စီအပေါ်နိုင်ငံတကာရဲ့ဝေဖန်ပြစ်တင်မှုတွေတဖန်ထွက်ပေါ်နေချိန်မှာပဲရုရှားနိုင်ငံသားရဲ့ဝန်ကြီးမြန်မာနိုင်ငံကိုတွားရောက်တာဖြစ်ပါတယ်။ရုရှားနိုင်ငံသားရဲ့ဝန်ကြီးဟာနေပြည်တော်မှာစစ်ကောင်စီဥက္ကဋ္ဌဗိုလ်ချုပ်မှူးကြီးမင်းအောင်လှိုင်နဲ့လည်းဒီကနေ့တွေ့ဆုံပါတယ်။တွေ့ဆုံပွဲမှာဆွေးနွေးခဲ့တာတွေနဲ့ပတ်သက်လို့စစ်ကောင်စီပြောခွင့်ရဗိုလ်ချုပ်ဆောင်မင်းထွန်းက VOA မြန်မာပိုင်းကိုအခုလိုပြောပါတယ်
။ဒီနေ့တက်တဲ့နှစ်နာရီမှာတော့ကျွန်တော်ကနိုင်ငံတော်စီမံအုပ်စုကောင်စီဥက္ကဋ္ဌနိုင်ငံတော်ဝန်ကြီးချုပ်နဲ့နှစ်နာရီကနေပြီးတော့ကျွန်တော်၃နာရီခွဲတော့ကြာပြီးကျွန်တော်တွေ့ဆုံပါတယ်။အဓိကတော့သူတို့နိုင်ငံအကြမ်းပေါင်းဆောင်မှုမြင့်တင်ရေးကိစ္စတွေကောင်စီဝန်ယုံတွေတိုးချဲ့ပြီးအပြန်အလှန်ဆွေးနွေးဖို့ကိစ္စတွေကျွန်တော်နောက်ရက်ဆိုရင်85နှစ်မြောက်သူတို့ရှမ်းမြန်မာကြည့်ကြည့်85နှစ်မြောက်နေ့ဖြစ်တဲ့အဲဒါကြောင့်အချိန်မှအခမ်းအနားဖို့ဒီပြုလုပ်ဖို့ကိစ္စတွေပြီးရင်တော့ကျွန်တော်ဒီနိုင်ငံရေးစီးပွားရေးအမှုရေးဆိုင်ရာပူးပေါင်းဆောင်ရွက်ကိစ္စတွေ၊ပညာလိုတဲ့ကိစ္စတွေ၊ဒါတွေကိုအသေးစိတ်ဆွေးနွေးခဲ့ပါတယ
်။မြန်မာနိုင်ငံမှာစစ်တပ်အာဏာသိမ်းအုပ်ချုပ်ပြီးအတိုက်ခံတွေကိုအကြမ်းဖက်နှိမ်နင်းနေတဲ့အပေါ်အနောက်နိုင်ငံတွေကအရေးယူတန်းခေါက်မှုတွေချမှတ်နေချိန်မှာစစ်ကောင်စီနဲ့ရုရှားရဲ့ဆက်ဆံရေးတိုးတက်နေပုံရတယ်လို့အကြမ်းခတ်တွေကသုံးသပ်ပါတယ်။ဗိုလ်ချုပ်မူကြီးမင်းအောင်လှိုင်ဟာဇူလိုင်လကရုရှားနိုင်ငံကိုပုံကိုယ်ရေးအရသွားရောက်ခဲ့ပါတယ်။ရုရှားနိုင်ငံဟာမြန်မာစစ်တပ်အတွက်ဆက်လက်နဲ့ပစ္စည်းကိရိယာတွေကိုအဓိကတင်ပို့ရောင်းချနေတဲ့နိုင်ငံတစ်ခုဖြစ်ပါတယ်ရှင်။